မြောက်ကိုရီးယားဘက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုဖျက်သိမ်းရင်းအမှန်တကယ်လုံးမှနိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေဖယ်ရှားပေးမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂလွန်ကြိုရေးကောင်စီဆုံးဖြတ်ချက်အတိုင်းအလုံးစုံဆက်ပြီးကျင့်သုံးသွားမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးမက်တစ်ကဒီကနေ့တနင်္ဂနွေနေ့စင်ကာပူနိုင်ငံခီးစဉ်အဆုံးသတ်မှာပြောဆိုခဲ့တာပါ။မြောက်ကိုရီးယားဘက်ကနျူကလ িয়ার ကင်းစင်ရေးကိုနောက်ကျောင်းပြန်မလှည့်နိုင်တဲ့ခိုင်မာတဲ့တက်တေတွေပြတ်တာနိုင်မှတက်တာရရမယ်လို့ကာကွယ်ရေးဝန်ကြီးကပြောဆိုတာဖြစ်ပါတယ်။တောင်ကိုရီးယားဂျပန်ကာကွယ်ရေးဝန်ကြီးတွေနဲ့အတူပြုတ်လုတဲ့ဆွေးနွေးပွဲမှာအမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးပွဲအပေါ်မှာချင့်ချိန်မျှော်လင့်ကြဖို့လဲကာကွယ်ရေးဝန်ကြီးကရည်ရွယ်ပြောဆိုခဲ့ပါတယ်။စစ်ဆန်ညှိနှိုင်းရေးမှာအထက်အငော့တွေရှိလာနိုင်တာကိုမှန်းထားရပါမယ်လို့ဝန်ကြီးမက်တစ်ကပြောဆိုခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ကြားဖြစ်လာမယ်လို့မှန်းထားတဲ့ထိပ်သီးဆွေးနွေးပွဲအတွက်နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကြားမှာတော့ပြင်ဆင်နေကြဆဲဖြစ်ပါတယ်။ထိပ်သီးဆွေးနွေးပွဲကိုဇွန်လ12ရက်နေ့စင်ကာပူမှာလုပ်ဖို့စီစဉ်ထားတာပါ။ Trump နဲ့ Kim တို့ရဲ့ထိပ်သီးဆွေးနွေးပွဲမှာတော့တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့တွေအရေးမဆွေးနွေးဘူးလို့မနေ့စနေနေ့တုန်းကကာကွယ်ရေးဝန်ကြီးကပြောဆိုထားပါတယ်။ဆွေးနွေးမှုတွေမှာတော့တစ်ဖက်နဲ့တစ်ဖက်ဘာတွေတောင်းဆိုကြမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးသလိုဆွေးနွေးပွဲကဘလောက်ကြာမလဲဆိုတာကလည်းမသိရသေးပါဘူးရှင်။